ကလေးမျိုးထွက်ကလေးကန်းကိုလမ်းမကြီးပေါ်မှာစစ်ကောင်စီကဂိတ်စခန်းသုံးခုထက်မနည်းဖွင့်ထားပြီးတော့တားဆီးစစ်ဆေးနေသလိုစားနပ်ရိက္ခာမှန်သမျှတည်ယူခွင့်မပေးဘဲနဲ့ပိတ်ထားပါတယ်။ကလေးမျိုးနေတောင်ပိုင်းကိုဩဂုတ်လဇန်ပိုင်းကလေးကစစ်ကောင်စီကရိက္ခာလမ်းကြောင်းတွေဖျက်တောက်ထားတာကြောင့်ကလေးမျိုးကစားသုံးကုန်နဲ့လောင်စာဆီကိုအားထားနေရတဲ့ဝန်းကျင်ကျေးရွာတွေမှာရှိတဲ့စစ်ဘေးသင့်ဒေသခံတွေဒုက္ခရောက်နေရတယ်လို့ရွာကန်တူဦးက VOE ကိုပြောပါတယ်
။မျိုးရုပ်သွားရင်ကဘာမှစားနပ်ရိက္ခာတည်လို့မရဘူး။အဲတူတစ်ချောင်းမတည်လို့မရဘူး။အဲ့လိုကြီးပါစစ်သေးတာပေါ်လွင်းနေပြီးတော့ဒီမှာကဒီစီးရကျွေးလို့မရဘူးရက်ဆက်သွားတယ်။ဒီဘဲဆန်တော့တောင်းလို့ရတယ်အဲ့လိုမျိုးရနေဒီဝေးမှာအပြည့်ကိုပြန်လာလို့မရဘူး။ပေါ့ပြန်တယ်လို့မရဘူ
း။ကလေးမျိုးကိုမိခိုနေရတဲ့အနီးကနှစ်ချောင်းရွာကန်တူဦးကလည်းစားငပိကအစမျိုးပေါ်ကနေတဲဆောင်လို့မရတဲ့အတွက်ကျေးရွာတွေမှာအခြေခံလိုအပ်တဲ့စားသုံးကုန်တွေပြက်လက်နေပြီလို့ဆိုပါတယ
်။ဒီစားငပိတွေဝယ်လို့မရတာဖြစ်နေ။ဘာမှတည်လို့မရတော့။အဲ့ဒါငပိတွေဟင်းစမုံတွေမျိုးတွေဖြစ်နေတာ။ဖားတွေသွင်းလို့မရလို့
။ကလေးကန့်ကောမိန်လမ်းမကြီးကိုတင်းရှောင်ပြီးတော့ဒေသအခေါ်တခြားရှောင်ကွင်းလမ်းမှာလည်းစစ်တပ်ကကင်းမုံဝင်နေတာကြောင့်လမ်းကြောင်းမှန်သမျှအကုန်လုံးပိတ်ဆို့သွားပြီလို့စစ်ဆောင်ရေးကူညီနေသူတူက VOE ကိုပြောပါတယ
်။ရိခာဖြတ်ကတော့အခုကနှစ်ပတ်လောက်တော့ရှိသွားပြီ။မြို့ကနေထုတ်မခံတာပေါ့နော်။မြို့ပြင်ပေါ့နော်။မြို့နဲ့ရွာတွေဆက်သွယ်ထားတဲ့လမ်းကြောင်းစစ်ဆောင်မှာဘာမှတည်ခွင့်မရှိတာပေါ့။ချက်ချင်းတစ်လုံးတောင်ယူမလာခဲနဲ့ဆိုတာမျိုးပေါ့။ဆမ်းမရေးဒိဋ္ဌာရွယ်လို့ကျန်တာအခုမရှိဘူး။ကျွန်တော်တို့ဒီတခြားအဲဒီ mainland ဒေသကြီးကနေရှောင်ခွင်းပြီးတော့တည်တဲ့ရိခာတည်လမ်းတစ်လျှောက်ကိုတော့ဒီတော့ကင်းမုံတွေကိုဒီတော့တက်ချထားလိုက်
ဒေသခံတွေတကယ်လိုတဲ့စားသုံးကုန်တွေလောင်စာဆီတွေတည်ဆောင်ခွင့်မရှိတဲ့အတွက်ပစ္စည်းတွေဈေးအဆမတန်ကြီးမားနေပြီးလူတလောက်လည်းဝယ်လို့မရပဲဖြစ်နေပါတယ်။ကလေးမျိုးနဲ့တောင်ပိုင်းမှာဒီလိုလမ်းပိတ်ထားတဲ့အတွက်ဒုက္ခရောက်နေရတဲ့စစ်ဘေးသင့်ကျေးရွာပေါင်းက30ထက်မနည်းရှိတယ်လို့လည်းပြောပါတယ
်။ဒီကြောင်ကျွန်တော်မမှန်တဘူးကြီးရွာကတော့တောင်းနေတာဟာဒီလိုရှိတယ်။ဘာလို့ပုံစံတော့ရှိမှမသိဘူး။အာလူကြီးတွေအတင်းချင်းရှိနေတယ
်။ရိခဖြတ်တောက်တာနဲ့ပတ်သက်လို့စကိုင်းတိုင်းဆိုရဖွဲ့ပြောခွင့်ရတိုင်းသားရေးရာဝန်ကြီးကို VOE ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေဆိုတာမရှိပါဘူးစစ်ဆောင်အရေးကူညီပေးနေသူတွေကတော့အခုလိုလမ်းကြောင်းပိတ်တာမျိုးကိုစစ်တပ်နဲ့ဒေသရင်းတော်လှန်ရေးအဖွဲ့တွေကြားအပြန်အလှန်လှုပ်လေးရှိတာတွေ့ရတယ်လို့ပြောပါတယ်
ကလေးကန်ကောလန်ကြီးကလေတောင်ပိုင်းကိုဆက်သွားမယ်ဆိုရင်သူတို့စိုးမိုးနေကြီးရှိတယ်လို့ပြောတော်လိုက်ရင်အဲဒီစိုးမိုးနေမျိုးရှိရပါတော့နော်ကန်ကောနဲ့ဒီကလေးမျိုးနေနဲ့လက်ရွာတချို့သူတို့စိုးမိုးတဲ့နယ်ဆိုတော့သူတို့ဒေသကတော့ပြည်ရွာလေးလို့ခေါ်တာပေါ့ကျန်တာတို့ကြောက်ပြုတ်တို့ပေါ့နော်အဲဒီဒိတ်တီတီကိုသွားဖို့ဆိုရင်တော်လိုက်ရင်ဓမ္မတွေစိုးမိုးထားတဲ့နယ်တွေဖြတ်ပြီးသွားရအဲဒီတော်လိုက်ဓမ္မတွေစိုးမိုးတဲ့နယ်မှာအဲဒီရွာတွေဘက်ကလာတဲ့ကားတွေကိုကျွန်တော်တို့တော်လိုက်ရင်အဲအင်အားကြီးတွေကဒီဘက်တလူဆစ်ဆေးတယ်တိတ်တယ်ပေါ့နော်ရိခါဖြတ်တယ်ဖြတ်ထားတာကြာပါပြီအဲကြောင့်သူတို့ရွာဒီဘက်မှာသူတို့ကငတ်တလောက်ဖြစ်နေပေါ့အဲ့ဒါကိုဟိုဒီတော်လိုက်ရင်အင်အားကြီးတွေအနေနဲ့ဒီပိတ်ဆို့ထားတဲ့လမ်းကြောင်းတွေကိုပြန်ပေးပါပေါ့အဲ့တော့မပြန်ပေးရင်မင်းတို့ရွာတွေဒီကနေတို့ပိတ်မယ်ဆိုတာပြောရဲလို့
ကလေးမျိုးဟာအိန္ဒိယနဲ့မြန်မာပြည်မကိုချိတ်ဆက်ထားတဲ့အဓိကကုန်စည်စီးစင်တဲ့မျိုးဖြစ်ပြီးအဓိကမုံရွာကနေကလေးကိုပို့ဖို့ကလေးကန့်ကိုလမ်းမကြီးကိုအသုံးပြုရတာဖြစ်ပါတယ်။အခုဒီလမ်းမကြီးရဲ့အဝင်ထွက်လမ်းကြောင်းတွေကိုပိတ်ထားတာကြောင့်အပြင်ကပစ္စည်းတွေအထည်ထည်ဆောင်ခွင့်မရသလိုဒေတာရင်းစိုက်ပျိုးထွက်ကုန်တွေလည်းတင်ပို့မရဘဲဖြစ်နေပါတယ်ရှင်။